တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ပြန့်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါကာကွယ်ဆေးကို3လအတွင်းစမ်းသပ်နိုင်ရှိတယ်လို့အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနညွှန်ကြားရေးမှူးအန်တိုနီဖော့ဆီကပြောပါတယ်။အသက်ရှူလမ်းကြောင်းဆိုင်ရာ SARS ရောဂါကာကွယ်ဆေးထုတ်လုပ်ခဲ့တော့ကတော့စမ်းသပ်ကြည့်ဖို့လပေါင်း20ကျော်အချိန်ယူခဲ့တာပါ။ကိုရိုနာကာကွယ်ဆေးထိရောက်မှုရှိမရှိအန္တရာယ်ကင်းကင်းဆိုတာအရင်ဆုံးစမ်းသပ်ကြည့်မှဖြစ်ပြီးစမ်းသပ်ကာလကတော့လရွေနဲ့ချီထပ်ပြီးတော့ကြာနိုင်ပါတယ်။ဒါပေမဲ့လည်းအရင်တော့ကကွက်စီထုတ်လို့ဖို့စမ်းသပ်ဖို့အချိန်အတော်ကြာယူခဲ့ရပေမဲ့အခုတော့ကိုရိုနာဗိုင်းရပ်စ်ကိုစတင်ပြန့်ပွားပြီးအချိန်တို့အတွင်းမှာပဲကကွက်စီစမ်းသပ်နိုင်တော့မှာပါကိုရိုနာဗိုင်းရပ်စ်ကကွက်စီကိုအချိန်တို့တွင်စမ်းသပ်နိုင်တော့မယ့်ကိစ္စဟာဝက်သက်ရောဂါကကွက်စီကို18ရာစုနှစ်အတွင်းပထမဆုံးစမ်းသပ်ထုတ်လုပ်ခဲ့တဲ့အက်ဒဝတ်ဂျန်နာရဲ့အကျိုးကျေးဇူးကြောင့်ဒီစိတ်တစ်ပိုင်းပါဝင်တယ်လို့ပြောရမှာပါကျန်တာထုတ်လုပ်ခဲ့တယ်လို့ပဲကာကွယ်ဆေးတွေအလုံးရဲ့အလုပ်လုပ်ပုံကတူညီကြပါလေယောဂပိုးရဲ့ပင်မပရိုတင်းဓာတ်ဒါမှမဟုတ်သတ်ထားတဲ့ယောဂပိုးကိုကာကွယ်ဆေးအဖြစ်လူခန္ဓာကိုယ်ရဲ့ထိုးသွင်းပေးလိုက်တာပါအဲ့ဒီအခါမှာလူခန္ဓာကိုယ်ရဲ့ခုခံအာစနစ်ကအဲ့ဒီပိုးတွေကိုပြန်ပြီးတော့လှုပ်ရှားစေတဲ့အတွက်ယောဂကူးစက်ခံရပြီးဆိုရင်ကိုယ်ထဲကပိုးအချင်းချင်းတွေ့ပြီးတော့သဟဇာတာဖြစ်သွားတဲ့အတွက်နာမကျန်ဖြစ်တဲ့ခန္ဓာကြီးရှိသွားစေတာလည်းဖြစ်ပါတယ်